ကမ်းပြည်နယ်ပင်လောင်မြို့နယ်ကဒီချစ်ကြောင်မီးသွေးဆက်ရုံကိုပြည်နယ်အစိုးရကမကြာသေးခင်က၃နှစ်သက်တမ်းထပ်တိုးပြလိုက်တဲ့အတွက်ဒေသခံအင်အား1000ကျော်ဒီကနေ့ဆန္ဒဖော်ထုတ်ကန့်ကွက်လိုက်ပါတယ်။ဆက်ရုံကြောင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိနေပြီးတော့ပြည်အောင်စုအစိုးရကဒေသခံတွေကိုအသိမပေးဘဲနဲ့လုတ်ကင်ကွင်းသက်တမ်းထပ်တိုးပြလိုက်တာကြောင့်ဒီဆက်ရုံကိုပိတ်သိမ်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြတာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမင်းမြန်ပြောသတင်းပေးပို့ထားပါတယ်ရှင်။
တရုတ်အမျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်း CHMC ကုမ္ပဏီလောက်ကိုင်းနေရဲ့ဒီကြောင်မီးသွေးဓာတ်ပေးစက်ရုံဟာမြန်မာနိုင်ငံမှာကြောင်မီးသွေးလောင်စာကိုသုံးပြီးလျှင်စစ်ဓာတ်ထုတ်နေတဲ့စက်ရုံတွေထဲကအကြီးဆုံးတစ်ခုဖြစ်ပါတယ်။ဒီစက်ရုံကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုအလေးမထားပဲပြည်အောင်စုအစိုးရကလုတ်ပိုင်ခွင့်ထပ်ပေးလိုက်တဲ့အပေါ်မှာမကြေနပ်တဲ့ပင်လောင်းမြို့နယ်ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွဆိုရှာသူတွေပါဝင်တဲ့အင်အား1000ကျော်လောက်ကဒီနေ့အောက်တိုဘာ30ရက်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။တရုတ်ကုမ္ပဏီဘက်ကတဘာဝပတ်ဝန်းကျင်စောင့်ကြည့်ရေးဝန်ဆောင်မှုပေးရဲ့ဤကတ်ကိုငှားပြီးဤရည်အစဉ်ခံစားနဲ့လုပ်ပိုင်ခွင့်ဆက်ရောက်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီအစဉ်ခံစားကိုပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာန ECD ကိုပေးပို့ခဲ့ပြီး ECD ဘက်ကဒေသခံတွေရဲ့တုံ့ပြန်ချက်ကိုအောက်တိုဘာ30ရက်နောက်ဆုံးထားပြီးစောင့်ကြည့်သွားမယ်လို့အကြောင်းပြန်ခဲ့ပါတယ်။ဒါကြောင့်ဒီနေ့အောက်တိုဘာ30ရက်မှာတိကျတရားပေးဆက်ရုံအနီးနားကြေးဝါကဒေသခံတွေဟာသူတို့အနေနဲ့ဒီစီမံကိန်းကိုလုံးမရှိကြောင်းစန္ဒထုတ်ဖော်ပြသခဲ့ရလို့မြန်မာနိုင်ငံပွင့်လင်းမြေတောင်မှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာရပ်ဘတ်မဟာမိတ်အဖွဲ့မာတာရဲ့ရှမ်းပြည်နယ်တာဝန်ခံဒေါ်မီမီသိန်းက VOE ကိုပြောပါတယ
်။ပြရရင်အစီအစဉ်ကဒီလောကအဆင်မမီဘူး။လက်တွေ့မြင်တဲ့လည်းတခြားရှိတဲ့ကိစ္စရပ်တွေကျွန်တော်တို့တွေ့ရတယ်။အဲ့တော့ဒီအရာကကျွန်တော်တို့ကပဲအော်နေလို့မရဘူး။ကျွန်တော်တို့ကပဲပြောနေလို့မရဘူး။အဲ့တော့လူထုကလည်းပဲဒီအရာကိုသိဖို့လိုအပ်တယ်။ပြန်လူစုကိုယ်တိုင်ကလည်းပဲဒီအရာကိုမလို့ရှင်မှုဆိုတဲ့ဟာမျိုးကိုသူတို့ကိုယ်တိုင်ကအတန်ပေးတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီထက်လိုက်ဖြစ်တဲ့ဒီ30ရက်နေ့အောက်တိုဘာ30မှာကျွန်တော်တို့ကလူစုကိုလည်းပဲကျွန်တော်တို့ကအစိုးရကိုလည်းကျွန်တော်တို့ကပြန်ပြီးတော့မှအတန်ပေးတာဖြစ်တယ်ပေါ့နော
်ပြည်အောင်စုအစိုးရကဒေသခံတွေရဲ့တောင်းဆိုချက်ကိုလေးမထားပဲစက်ရုံကို3နှစ်သက်တမ်းထပ်တိုးပေးလိုက်တဲ့အပေါ်မှာဒေသခံတွေကမကြေနပ်ကြပါဘူးပြည်နယ်အစိုးရအနေနဲ့မဂါဝက်30အထိသာထုတ်လုပ်ခွင့်ရှိရကြောင်းဒီတီချစ်ဓာဘေးစက်ရုံကအဲ့ဒီတမတ်ချက်တဲ့ကြော်လွန်ပြီးဆေးစစ်တအား100မဂါဝက်ထုတ်လုပ်နေတဲ့အတွက်ဒီကိစ္စကိုပြည်နယ်အစိုးရရဲ့ထောက်ခံချက်နဲ့ပြည်အောင်စုအစိုးရကတိုက်ရိုက်တိုင်တွင်နေရပါဒါပေမဲ့ပြည်အောင်စုအစိုးရအနေနဲ့လုံပိုင်ခွင့်တချို့ကိုကြော်လွန်ပြီးလုပ်ခဲ့ကြောင်းတီချစ်ကျေးရွာအုပ်စုဒေသခံစိုင်းထူးကပြောပါရတယ်
ဒီဥစ္စာကလေ၃နှစ်သက်တမ်းတိုးနေတယ်ပေါ့နော်နှစ်တုံကြီးဌာနကတိုးတယ်ဥပမာဥပဒေရဲ့လုံဆုံးလုံးကြီးရတယ်သူကတဘာဝပဝန်ကျင်ဝန်ကြီးဌာနကအဲ့ဒီဖက်လာတဲ့အစီအခံစာကိုသူကကြည့်ကြည့်ရတယ်။အဲ့ဒီဒီအစီအခံစာကိုသူကကောင်းမွန်တဲ့အစီအခံစာဟုတ်မဟုတ်ဆိုသူတို့အရင်သုံးသပ်ရတယ်။အဲ့ဒီတဘာဝပဝန်ကျင်ဝန်ကြီးဌာနကသုံးသပ်နေတဲ့ကာလမှာပဲလက်စစ်ဝန်ကြီးဌာနကတော့တက်တန်းသူ့တယ်ဆို။ကိုယ်ရဲ့လုပ်ပိန်ခွင့်ကိုတော်လွန်ပြီးတော့လုပ်တယ်ဆိုတာ။သာမဆိုင်ရာချင်းချင်းမှတာနားလည်မှုပဲလွဲတာလားပေါ့နော်။
တရုတ်ကုမ္ပဏီကိုတက်တန်း၃နှစ်ထပ်ပေးလိုက်တဲ့ကိစ္စဟာပြည်내အစိုးရရဲ့သဘောထားမှတ်ချက်ကြောင့်လည်းဖြစ်နိုင်ကြောင်းဒေသခံတွေကပြောနေကြတာလည်းရှိပါတယ်။ရှမ်းပြည်နယ်အစိုးရခွင့်ပြုချက်နဲ့တီချစ်ကြောင်မီးသွေးစက်ရုံဆက်ပြီးလေပတ်ခွင့်ရခဲ့သလားလို့ VOE ကမေးတဲ့အခါမှာပြည်내ဆေးစစ်ဝန်ကြီးစိုင်းရှန်တစ်လုံကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
။ကျွန်တော်လည်းမေးချင်တယ်လေကျွန်တော်ပြနေတဲ့လူတွေတို့အိမ်မှာမိမတုံးကြဘူးလားပေါ့။တို့နိုင်ငံမှာမိလုံလောက်နေပြီလားပေါ့။ကိုမိမတုံးရဲတခြားလိုအားတဲ့နေရာတို့ပြန်ဖြန့်လို့ရတာပေါ့နော်ဟုတ်လားမလားဒီလိုကျွန်တော်ပုံစံမျိုးပေးတာပဲလေလိုချင်တဲ့အဖွဲ့ရှိတယ်မလိုချင်တဲ့အဖွဲ့ရှိတယ်ဒါတဘောပဲ
တရုတ်မျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်း CHMC ဟာ2002ခုနှစ်မှာတီချစ်ကြောင်မီးသွေးဓာဘေးစက်ရုံကိုလုတ်ကင်ဝင်ရခဲ့ပြီးဦးသိန်းစိန်ဆိုရလက်ထက်2014ခုနှစ်မှာလူထုရဲ့တန်ကွက်မှုကြီးရှိခဲ့လို့ခေတ္တရန်နာခဲ့ပါတယ်အဲ့ဒီနောက်2015မှာနောက်ထပ်တရုတ်ကုမ္ပဏီဖြစ်တဲ့ဝူစီဟွာကွမ်းနဲ့လက်တွဲခဲ့ပြီးဒီနေ့အထိဆက်လက်ပတ်နေခဲ့တာပါတီချစ်ဓာဘေးစက်ရုံကိုလောင်စာအကြီးကထောက်ပံ့နေတာကတော့အေဂျင်စွန့်ရင်တဘာဝအရင်းမြစ်များဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီဖြစ်ပြီးသူတို့လုံဆောင်နေတဲ့ကြောင်မီးသွေးမိုင်းတွင်းကိုမနေ့ကအောက်တိုဘာ29ရက်ကမှတ်တမ်းတပ်ပုံယူခဲ့တဲ့သတင်းသမားတချို့နဲ့ဒေသခံတွေကိုကုမ္ပဏီဝန်ထမ်း50လောက်ကလာရောက်တားမြစ်ခဲ့ပါတယ်ဒီကြေကြောင်မီးသွေးစက်ရုံနဲ့ကြောင်မီးသွေးမိုင်းယွန်းကိုပိတ်သိမ်းပေးဖို့ဒေသခံတွေကဒီနေ့မနက်ပိုင်းဆန္ဒပြနေကြမှာပဲအေဂျင်ကုမ္ပဏီရဲ့ကြောင်မီးသွေးမိုင်းယွန်းမေးစာပုံပြကြခဲ့ပြီးစပားစိုက်ကင်တချို့နဲ့ခဲညင်သည့်စိုက်ကင်တွေပျက်စီးသွားတယ်လို့လမ်းပိတ်ဆို့မှုတွေလည်းဖြစ်ပေါ်ခဲ့ရလို့ဒေသခံတွေကပြောပါတယ်